ထိုင်းဝန်ကြီးချုပ်ရင်းလက်ရှိနဝတ်ကမြန်မာနိုင်ငံကိုရှေ့သတင်းပတ်ထဲသူသွားရောက်တဲ့အခါမှာမြန်မာဒီမိုကရေစီရေးခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်တယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်။နေပြည်တော်မှာဒီဇင်ဘာလ19ရက်နေ့မှာစတင်ကျင်းပမယ့်နှစ်ရက်ကြာ GMS ခေါ်မဟာမဲခေါင်မြေဝန်ဒေသနိုင်ငံများထိပ်သီးညီလာခံကိုတက်ရောက်မဲ့သူ့ရဲ့ခရီးစဉ်တွင်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိတယ်လို့ထိုင်းဝန်ကြီးချုပ်ရင်းလက်ရှိနဝတ်ကချင်းမိုင်မြို့ကိုရောက်ရှိနေစဉ်ပြောဆိုလိုက်တာပါ။ဒေါအောင်ဆန်းစုကြည်ဟာမြန်မာဒီမိုကရေစီရေးအတွက်တိုက်ပွဲဝင်နေတဲ့ထူးခြားတဲ့အမျိုးသမီးတဦးဖြစ်တယ်လို့လည်းမှတ်ချက်ချပါတယ်။ဒီမိုကရေစီရေးနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်နဲ့သူတွေ့တဲ့အခါသဘောထားအမြင်ချင်းဖလှယ်ကြမှာဖြစ်တယ်လို့ပြောပါတယ်။ထိုင်းဝန်ကြီးချုပ်တဦးအနေနဲ့ပထမဆုံးအကြိမ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမဲ့အစီအစဉ်ဖြစ်တယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ထန်နီထောင်ဖက်ဒီကပြောပါတယ်။ထိုင်းနိုင်ငံသားရေးဝန်ကြီးဆူရာပွန်တော်ဗီချက်ချိုက်ကူးကလည်းဝန်ကြီးချုပ်ရင်းလက်ရှိနာဝတ်ရဲ့ခရီးစဉ်မှာလိုက်ပါသွားမှာဖြစ်တယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။မြန်မာနိုင်ငံကနေအင်ရှင်အဖြစ်လက်ခံကျင်းပမယ့် GMS မဟာမဲခေါင်မြေဝန်ဒေသနိုင်ငံများထိပ်သီးညီလာခံကိုတရုတ်၊ကမ္ဘောဒီးယား၊လာအိုစ်၊ဗီယက်နမ်နဲ့ထိုင်းနိုင်ငံကခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပါတယ်ရှင်။